ဘောလုံးကစားဖို့အရေးကြီးဆုံးကဘောလုံးဆိုတော့ကျွန်တော်တို့ကဟုတ်ပါပြီ။အရင်အပိုင်းတွေမှာလည်းကျွန်တော်ပြောပြီးသွားပြီ။ဒုတိယအရေးကြီးဆုံးကကွင်းပြ။အားလုံးမင်္ဂလာပါ။ကျွန်တော်တို့ရဲ့ပဇက်နဲ့ဘောလုံးငင်ကြမယ်ဘောကက်စီစီယံနေပြန်လဲကြိုဆိုလိုက်ပါတယ်။ကျွန်တော်ကတော့စီစီတိဆက်သူညိုကြီးဖြစ်ပါတယ်။ဒီတစ်ခါကတော့ကျွန်တော်မိတ်ဆွေတယောက်ဖြစ်တဲ့ကိုသက်ကိုဖိတ်ခေါ်ထားပါတယ်။သူကဘောလုံးကန်တဲ့အတွေ့အကြုံကိုဒီတက္ကသိုလ်ဘောလုံးသမားဘွားအထိဖြတ်သန်းမှုတဲ့အကွင်းတော်များများမှလည်းအကံဘူးတယ်ဆိုတော့သူရဲ့အတွေ့အကြုံတချို့တော့ကိုမျှဝေခြင်းလို့ကျွန်တော် guest ဖြစ်နေဖိတ်ခေါ်ထားပါတယ်
။ PPM ပြည်သက်ကြီးအားလုံးမင်္ဂလာပါ။ကျွန်တော်ကတော့ကိုသက်ဖြစ်ပါတယ်
။ဟုတ်ကွင်းဆိုတော့ကျွန်တော်တို့ငယ်ဘွားမှဖြစ်ဖြစ်ပေါ့လေကျွန်တော်တို့ဆောရတဲ့အချိန်မှဖြစ်ဖြစ်တခြားအကစားတခုခုဖြစ်ဖြစ်ဂျော်နော်ပြီးတော့လုံးမဲ့အချိန်မှာကျွန်တော်ကွင်းဆိုရင်လေးတောင်ပတ်လဲကွင်းဖြစ်စရာမလိုဘူး
။နားပါတော့ပေါ့
ကျွန်တော်ကအဝိုင်းကွင်းနေလေရတယ်ဘယ်လိုပဲဖြစ်ကောမြင်းနေရလွတ်လေအလွတ်လေးရရင်နှစ်ယောက်လားလေးယောက်လားကန်လို့ရရပြကွင်းကလည်းဒုတိယအရေးကြီးဆုံးဖြစ်တယ်။ကျွန်တော်တို့အခမဲ့ကွင်းကွင်းနေဆိုလို့ကျွန်တော်တို့ကန်ခဲ့တဲ့ကွင်းတွေကငယ်ဘွားမှာတော့အခမဲ့ကွင်းပေါ့လေအထူးသဖြင့်ကြီးတဲ့အချိန်မှာတော့အခကြီးငွေနဲ့ကန်တဲ့ကွင်းတွေကန်ရတယ်ဆိုငယ်ဘွားကကွင်းနေမှာကျွန်တော်ရက်ွက်ကွင်းနေရွာကွင်းနေဒီကျွန်တော်တို့အစားပြောခဲ့သလိုပဲဒီလေးတောင်ဆန်ဆန်ကွင်းမရှိအောင်မှာမြေကွက်လက်လေးကန်ခဲ့တဲ့အတွေ့အကြုံအများကြီးရှိအောင်ဆိုတော့ကိုသက်ရဲ့ဒီအရင်တော့ကန်ခဲ့ရတဲ့ငယ်ဘွားအပါဝင်ဒီအခမဲ့ကွင်းတွေနဲ့အခကြီးငွေပေးကန်ရတဲ့ကွင်းတွေကွာခြားပုံလေးဟိုနည်းနည်းပြောပြပြီးအောင
်အဲကျွန်တော်တို့ငယ်ဘွားမှာကန်ခဲ့ရတဲ့ကွင်းတော်တော်များများဟာလက်ရှိချိန်မှာတော့မရှိကြတော့ဘူးပေါ့နော် maintenance ကောင်းကောင်းမလုပ်တာတွေ
ပိတ်သိမ်းတာအ
ဲ့လိုအခြေအနေမျိုးတွေကြောင့်ကျွန်တော်တို့ဒီအနေနဲ့လက်ရှိအခြေအနေမှာတော့ဒီလာမဲ့မျိုးဆက်တဲ့ဒီဘက်ကလူငယ်တွေမှာတော့ကန်ရဘောလုံးကွင်းကရှားသွားပြီ။ရှားသွားဆိုတော့အခမဲ့ကွင်းတွေရှားသွားပြီပေါ့
။
သူတို့တွေဖူဆယ်ကွင်းတွေမှာကန်လို့ပတ်စံဘေဘီကန်လို့ရမယ်။အဲကွင်းကြီးတွေကန်လို့ရမယ်။ကျွန်တော်တို့တုန်းကတော့အခမဲ့ကွင်းတွေရှိခဲ့တယ်ပေါ့။အဲအခမဲ့ကွင်းတွေမှာအဲငယ်ဘွားတစ်လျှောက်လုံးဆက်မပေးရပဲလကားကန်ခဲ့ကြတယ်ပေါ့ဗျ
ာ။ဒါပေါ့ဒါပေါ့။ဆိုတော့ကိုဒီကစားသမားဘွားကိုတစ်သိတစ်ပိုင်းပေါ့လူငယ်ဘွားမှာတက္ကသိုလ်ကျောင်းသားဘွားမှာတက္ကသိုလ်လက်ရွေးစင်ဖြစ်ခဲ့တဲ့အချိန်မှာရောဘလို့ကွင်းမျိုးတွေကန်နေရပြီလေကိုတက်နေနေ
တက္ကသိုလ်မှာဆက်ပြီးတော့ကျွန်တော်တို့တက္ကသိုလ်မေဂျာဘောင်းဆောင်ပွဲလောက်တော့အရင်ကန်ရတာပေါ့လေအဲ့ဒါပြီးရနေမှာကျွန်တော်တို့အဲចောင်းကွင်းရှိမှာကျွန်တော်တို့ចောင်းကွင်းကနေမှာကျွန်တော်တို့တိုင်းဘောင်းဆောင်ပြိုင်ပွဲဆိုတာမျိုးတွေသူတို့ကျင်းပတာမျိုးတွေရှိတယ်ចောင်းဘောင်းဆောင်ပြိုင်ပွဲဆိုတာမျိုးတွေရှိတယ်ဆိုတော့အဲကွင်းနေရတော့အမျိုးမျိုးပဲဗျဒါပေမဲ့ကျွန်တော်တို့ခေတ်ကာလမှာ8000ကျွန်တော်တို့ကိုတက်6ဘုံနေဆိုတော့အဲ့ဒီအချိန်က2010 2015ဝန်းကျင်ကျွန်တော်တို့ကန်နေရတဲ့အချိန်မှာကွင်းနေရမကောင်းဘူးဗျ။ចောင်းကွင်းမှန်တယ်များလေ
။ဖွတ်တီဖွတ်တီခဲတွေနေဟုတ်
တော့ဆူဆူရွရွပါဗျ။ကျွန်တော်တို့ကဘောလုံးကန်ရတာလည်းမတူဘူး။ကွင်းထဲမှာရေကူးနေရသလိုပဲ။တော်တော်ဆူဆူရွရွဖြတ်တန်းရတယ်ပေါ့။ဒါပေမဲ့အဲ့လိုចောင်းပေါင်းဆောင်ပွဲရဲ့လို့ဖြစ်လာတဲ့အခါမှာတော့အဲကျွန်တော်တို့အောင်ဆန်းကွင်းမှာတစ်ခေါက်ကန်ခဲ့ရဘူးတယ်ပေါ့နော်။မြက်အစ်စ်ပေါ့။တကယ်မြက်ကိုဟိုတည်တည်ဆဲဆဲ maintenance လုပ်ထားတဲ့ကွင်းကောင်းကောင်းမှာတစ်ခါအဲ့ဒီချိန်တော့ကန်ခဲ့ရဘူးတယ်ပေါ့။ဆိုပါ
ကိုသက်ပြောခဲ့တယ်လို့အဲတက္ကသိုလ်ဒီလက်ရွေးစင်ဘွားမှာတော့မှာပဲကွင်းကောင်းကောင်းကန်ရဖို့ကခက်ခဲတယ်ဆိုတာမျိုး
ခက်ခဲတော့ဗော
ကျွန်တော်တို့ကဒီကွင်းတစ်ကွင်းမှာဗျာရှီစင်းရှိထိုက်တဲ့စံချိန်စံညုံးတွေရှိရဥပမာကွင်းကဘယ်နေပေအလျားဘယ်နေပေရှိရမယ်အနံဘယ်နေပေရှိရမယ်ဒီကိုးတန်ကဘယ်လောက်ရှိရမယ်ဆိုတော့စံညုံးသမတ်ချက်တွေရှိရဗျာဆိုတော့အသက်အရွယ်အပိုင်းခြားလိုက်အဲဒီအဲဘယ်လိုအရွယ်ရောက်ဖို့လိုသေးတဲ့အရွယ်တစ်ခုမှာဗောလေဒီဆက်ကြောဆက်အရွယ်ဘွားတစ်ခုမှာဆိုရင်ကျွန်တော်တို့ကစံချိန်မီတဲ့ကွင်းတွေဒီနိုင်ငံတကာစံချိန်စံညုံးတိုင်းကွင်းတွေနဲ့ကန်ရင်အဆင်ပြေပါမလားကျွန်တော်ပြင်မယ်လို့တော့မထင်ဘူးအဲ့ဒ
ါကျွန်တော်တို့နိုင်ငံမှာမဟုတ်ပါဘူးသူများနိုင်ငံတွေမှာတော့ဘောလုံးကိုငယ်ဘွားတွေကစကန်တယ်ဟိုစနေတကြအတင်ကြကန်ရတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီအဲခလေးဘွားကန်တယ်ဟိုကျွန်တော်တို့ဖနက်နေပါတော့ဘောကန်ဖနက်နေစနေတကြတင်ခဲ့ကြရတာပေါ့ကျွန်တော်တို့ကတော့ခြေပြောင်းနဲ့စရတာပေါ့လေအဲ့တော့ဟိုကိုညိုပြောသလိုပဲတကယ်တမ်းကျွန်တော်တို့စပြီးတော့ကျွန်တော်တို့ဆယ်ကျော်သက်14 5နှစ်အရွယ်လောက်မှာစပြီးတော့ဖနက်စည်းကန်တဲ့အချိန်မှာကျွန်တော်တို့တကယ်အဆင်မပြေကြဘူးပေါ့ဒီပြဿနာကြီးကြုံရတယ
်။ကွင်းကအစင်းစင်ပြောင်းကန်ရတယ်ငယ်ဘွားမှာဖက်နဲ့တွေပါလာမပါလာလေးလည်းအများကြီးကွာခြားတယ်ဆိုတော့နောက်ကွာခြားမယ်လို့ကျွန်တော်ထင်တဲ့ဟာတစ်ခုကကွင်းအရွယ်စားပေါ့နော
်။ဟုတ်ကဲ့
။အဲကိုသက်တို့ training လုပ်တဲ့ကွင်းနဲ့ဒီတကယ်တကယ်သွားကန်ရတယ်ပြန်ပွဲဝင်ရတယ်ကွင်းနေနေကဒီအရွယ်စားတွေကွာတဲ့ကွင်းတွေရှိတာ။ကျွန်တော်သိရသလောက်ကကွင်းတစ်ကွင်းမှာစံချိန်စံညုံးမီဖို့ကအလျားဟာဒီမီတာ130ကနေ100တွင်းရှိရမယ်။အနံဟာလည်း68မီတာလောက်ရှိရမှာပေါ့ဗျာ။64ကွာနေ64ပေါ့။အဲ့တွင်ရှိရမယ်ကွင်းတွေက international site တော့ဟုတ်ပါပြီ။ဒါပေမဲ့ကလေးဘွားကျောင်းသားဘွားကဒီတက္ကသိုလ်ကျောင်းသားဘွားမှာကန်တဲ့ site တွေကကန်တဲ့ကွင်းတွေနဲ့ legend နဲ့ကွင်းတွေနဲ့ကွာခြားသွားတဲ့ပုံမှာထူးထူးခြားခြားကစားကွက်အပြောင်းလဲဖြစ်ရတာမျိုးပိုပြီးတော့အားစားရတာမျိုးရှိမှထင်တယ်
။ အဲ့မဟိုကျွန်တော်တို့လိုအပ်တဲ့လိုယူဆပြီးတော့ကျွန်တော်တို့တွေ training ဆင်းခဲ့တဲ့ပမာဏပေါ့လေအဲ့ပမာဏကကွင်းထဲကြာလို့ရှင်ကျွန်တော်တို့တကယ်မရတော့ဘူးပေါ့ကျွန်တော်တို့တွေကဟို site မပြည့်တဲ့ကွင်းထဲမှာ training ဆင်းခဲ့ရတာဖြစ်တဲ့အတွက်မိနစ်60ကိုကျွန်တော်တို့ဟိုယူဆပြီးတော့ကျွန်တော်တို့ stamina တွေကျွန်တော်တို့ train ခဲ့ပေမဲ့တကယ်တမ်း site ပြည့်ကွင်းကိုရောက်တဲ့အခါကျရင်တော့ကျွန်တော်တို့အနေနဲ့ဒီကွင်းပို့ကျယ်သွားတာဖြစ်တဲ့အတွက်အနည်းငယ်ပို့ပြီးတော့ပြေလွှားရတာပဲဖြစ်ဖြစ် space ပို့ကြီးသွားတာဖြစ်တဲ့အတွက်ကျွန်တော်တို့ stamina ဘက်ကိုထိခိုက်တာမျိုးရှိတယ်အဲ့ဒီဟာတွေထက်စားလို့ရှင်အရေးကြီးဆုံးကတော့ဟိုကွင်းနေမှာကျွန်တော်တို့တွေမှာလုံလုံလောက်လောက်ကန်ပိုင်ဝင်မရပါဘူးအဲ့ဒီပြော international site ရှိတဲ့ကွင်းနေမှာပေါ့လေဒါတွေဆိုတာကနိုင်ငံတကာအဆင့်ပြိုင်ပွဲပဲဖြစ်ဖြစ်ကျောင်းပေါင်းတို့ဆိုလို့ရှင်တော့မှဒီအောက်ပိုင်းကျွန်တော်တို့ဒီဟိုအုပ်စုပွဲတွေလောက်ကိုကျွန်တော်တို့ကကွင်းကောင်းကောင်းမှာမကယ်ကန်ရလိမ့်မရှိဘူးတော့စီမီလောက်ရောက်ပြီဆိုတော့မှအဲ final လောက်ရောက်ပြီဆိုတော့မှကျွန်တော်တို့ကွင်းကောင်းတစ်ခါလောက်ရောက်ဖို့အောင်ပို့ပေးတဲ့သဘောလောက်ပဲရှိတယ်။ဆိုတော့တိတ်တော်လည်းထူးမနေဘူ
း။အဓိကတော့ပတ်သက်ကုန်ကြခံလားမခံလားပေါ်ပဲမူတည်သွားတာ
ပေါ့
ပြန်ပွဲလေးပေါ့။ဆိုတော့ TV ပေါ်ကမြင်ဘူးတဲ့ကွင်းတွေရတော့ဗျာ share ကြီးဗျာကျွန်တော်တို့ဒီ champion လေးကြီးကြီးကဘာဖလားကြီးတခြားနိုင်ငံတကာပြန်ပွဲကြီးကြီး share ကြီးတွေကွင်းအကြီးကြီးကျွန်တော်တို့အဲမျိုးလုံးထဲမှာအပြည့်အမြင့်ဆုံးကွင်းရန်ဆိုရင်ကျွန်တော်ဘာနေဗျူးကွင်းကိုအလှဆုံးလို့ကျွန်တော်အနေနဲ့သတ်မှတ်လို့ရတယ်။ဟုတ
်ကဲ့။စောက်တာမကြသေးဘူးနော်
။စောက်တာလည်းတိတ်မကြသေးဘူးပြင်ဆင်ရတာလည်းဆိုတော့လေအဲ့အဲ့လိုကွင်းတွေမျိုးစုံရောအဲဘယ်လိုကွင်းတွေကအမိုက်ဆုံးဖြစ
်လဲ။လောလောဆယ်မှာတော့ကျွန်တော်လည်းဘာနေဗျူးပဲပေါ့နော်။ဟိုကိုကိုတိုင်းကလည်းဘာနေဗျူးကိုနည်းနည်းအားပေးတဲ့ပြည်သက်တယ်မှာပါတယ်ဆိုတော့သူတို့တည်ဆောက်ထားတဲ့ဒီ budget revenue ပြန်ရှာတဲ့ပုံစံနေအဲဒီဥက္ကဋ္ဌရဲ့ဒီ
ရှာ
ခံွဲမှုတွေပါအဲ့ဒါကြီးအရင်မိုက်တယ်ပေါ့ဆိုတော့ပြီးတော့နောက်ဒီကွင်းထဲမှာစောက်ထားသူတို့ architect design ပုံစံနေပြီးလို့ရှိရင်အောက်မှာ ground floor ထဲမှာဒီ
ရခင်းတွေလဲတာ
ရခင်းတွေလဲတယ်ဆိုတော့စနစ်ဒီ car parking တွေအောက်မှာပါတယ်ဆိုတော့အကွက်တွေအဲ့ဒါကြီးတော်တော်ဆန်းနေဗ
ျဒါကိုကျွန်တော်အဲ့ဒါ YouTube video မှာတခါကြည့်လိုက်ရတော့တော်တော်မိုက်တယ်တော်တော်မိုက်တယ်ကျွန်တော်ပထမဆုံးမြင်ဘူးတာထင်တယ်ဒါမျိုးဘောလုံးကွင်းတွေကိုအလိုအသေးစိတ်တခြားနှမျိုးသုံးမျိုး4 5 6မျိုးလောက်သုံးလို့ရတဲ့ပုံစံအထိပေါ့လीအော်မမမရရှိရဆိုရင်နောက်တစ်ကွင်းဆိုရင်အရီယယ်မက်ဒရစ်ကွင်းပြီးရင်ဘာစီလိုနာကွင်းကမ့်နူးပဲ
ဟုတ်ကဲ
့ကျွန်တော်စပြီးတော့သူဟိုဟာဖြစ်တာတော့အထင်ကြီးမိတာတော့အမိုးတွေမပါဘူးသူရပထမဆုံးကွင်းပုံစံအမိုးမပါရတဲ့ဒီဗျောင်းကြီးပဲစတန်ကြီးပဲတသက်လူပေါင်းများစွာဆန်းနေစတန်ကြီးတသက်သွားလာဆိုတော့တကယ်အထင်ကြီးကွင်းနေပေါ့လေကဘာမှဆိုရင်လည်းအကွင်းနေ
ဟုတ်ကဲ့
ဆိုတော့ဒီကုသကလည်းဘောလုံးပြိသက်ဆိုတော့ဘာပြိသက်ဖြစ်မလဲမသိဘူ
းအဲကျွန်တော်က real metric အားပေးတယ်ဗောလေဒါပေမဲ့အတင်းဆွဲတော့အခုတော့မထားတော့ပါဘူ
းဟောကောင်းပါတယ်ကောင်းပါတယ်အဲ့ဆိုကျွန်တော်ပြောရဆိုတာပိုလွတ်လပ်သွားတာ
ပိုလွတ်လပ်တာဗော
ဘာလို့လဲဆိုတော့အခုကျွန်တော်ဒီ queen နေအကြောင်းပြောရင်းနဲ့ဟာသားတစ်ခုဗောလေမနစ်ကဒီ2023 2024ဘောလုံးရသည်မှာမိုးမင်း queen ultra ဖို့မိုးယူတဲ့အကြောင
်
းဆိုတော့အဓိကအဲ့ဒါကြီးလည်းပြန်ပြီးဆက်ဆက်ရရင်ကွင်းနေဘာလို့မိုးယူရတာလဲမိုးယူတော့တဲ့အထိကို maintenance မလုပ်နိုင်ဘူးလားပေါ့ဒီကွင်းနေက
ultra foot ကွင်းကသူကစပြီးတော့ဒီဆောက်ခဲ့တဲ့အချိန်က1930ဗျသူအကွင်းဖွင့်တာလားမသိဘူးသူအဲ့အချိန်မှာပါလေအဲ့လောက်ကလေးကစပြီးတော့ဆောက်တာဆိုတော့သူဂျားတယ်မှာတော့ဒီသူတို့ဒီဟိုဘယ်လိုပြောမလဲပြန်လည်ဒီဆောက်တာတွေသိရမလားအဆင်မြင့်တာတွေ maintenance လုပ်တာတွေအချိန်ပေါင်းများစွာတော့လုပ်ခဲ့ရတယ်ပေါ့လေဒါပေမဲ့လည်းအဲ့လောက်တက်တန်းရှိနေပြီဖြစ်တဲ့အတွက်ဘယ်လိုပြောရမလဲဟိုချွင်းချက်တွေများလာတာပေါ့တကယ်တော့ချွင်းချက်များလာတဲ့အပိုင်းကလည်းနည်းနည်းတော့စိုးရင်ညာတော့ကောင်းတယ်ပေါ့နော်ရေစိတ်နေဆိုတဲ့ကိစ္စကလေ
ဒါပေါ့ဒါပေါ့
အဲရေစိတ်နေဆိုတဲ့ကိစ္စနည်းနည်းအန္တရာယ်များတယ်ဟို
ပြီးတော့အင်္ဂလန်လိုနိုင်ငံကလည်းအများကြီးမိုးရွာနေတဲ့နိုင်ငံဆိုတော့မိုးရွာတယ်ဆိုတာကြီးကမဟုတ်သေးဘူးလीနော
်အဲသူတို့တွေရဲ့ဒီနှစ်စဉ်အမျက်ငွေတွေကိုဘာမှသုံးနေလဲတော့မသိဘူးကွင်းတော်မှာရေစိတ်နေဆိုတော့လေ
ဆိုတော့ကွင်းတစ်တွေကျွန်တော်တို့ငယ်တုန်းကဘောလုံးကြီးခဲ့တဲ့ကာလမှာဆိုကျွန်တော်ပထမဆုံးမြင်ဘူးတဲ့ကွင်းတစ်ပေါ့လေကျွန်တော်ဘောလုံးကြီးတဲ့တက်တန်းမှာပထမဆုံးကြုံရတဲ့ကွင်းတစ်ဆိုရင်အာဆင်နယ်ရဲ့ Highbury ကနေ Emirates ကိုကွင်းတစ်ပြောင်းလိုက်တဲ့ကွင်းတစ်ဆိုအဲကွင်းတစ်ဆိုရင်အခစ်ကာလတုန်းကဆိုရင်ဒီအတန်ရှင်းဆုံးဒီလူဟိုဟာဖြစ်တဲ့အဝင်းအထွက်ရအလွယ်ဆုံးနဲ့ဒီလူအဆန့်ဆုံးပေါ့လေလုံခြုံမှုအရှိဆုံးကွင်းလို့သူတို့ကသတ်မှတ်ထားတာပေါ့တကယ်တော့အဲနောက်ဆယ်နှစ်လောက်ကြာတဲ့အချိန်မှာအဲကွင်းကကျန်ခဲ့ပြီအဲဒီဇိုင်းမျိုးကကျန်ခဲ့ပြီအဲအချိန်မှာဘာကွင်းသစ်တွေထပ်ပေါ်လာလဲဆိုပရီးမီးယားလိမှာတော့မှစပါကွင်းသစ်တို့ဘာလို့ကထပ်ပေါ်လာတော့အမိုက်တယ်အရင်မိုက်တယ်အဲတစ်ချိန်တည်းမှာပဲဒီဘိုင်ယန်မြူးနစ်ရဲ့ကွင်းသစ်ကိုလည်းပြန်ပြီးတော့ပြင်ဆင်လာနေပါညာလို့တော့ကွင်းတွေကဖြည်းဖြည်းနဲ့အဆင့်မြင့်လာတယ်ဗျအဆင့်မြင့်လာပြီးတော့ဒီဘာမှဘယ်ဟာကိုပို့ပြီးတော့ဦးစားပေးလာလဲဆိုဘလုံးသမားတွေကန်ဖို့ဟိုတောင်းတသာဖြစ်ရုံနေမကပဲနဲ့ဒီပရိသတ်တွေအတွက်ပါဝင်ရထွက်ရလွယ်မယ် ဒီ check in လုပ်ရလက်မဖြတ်ရလွယ်တာတို့ဘာလို့ကအစဦးစားပေးပြီးတော့ဆောက်လာကြတယ်ကပ်ပါဂိမ်းတွေထားဘူးလားဟိုလေခုန Real Madrid
okay ဟု
တ် queen လိုမျိုးဆိုတော့နောက်နောက်ပိုင်း queen သစီမံဂိမ်းတွေအကြောင်းအဲကြားထားတာရှိသေးလားကျွန်တော်ကြားထားတယ်လို့မချက်စီးရဲ့ queen သစီမံဂိမ်းအကြောင်းပေါ့လी
ကျွန်တော် queen သစီမံဂိမ်းအနေနဲ့တော့အဲ့လိုမျိုးဟိုတိတိကျကျတိတာမျိုးတော့မရှိပါလीဒါပေမဲ့ queen နေအနေနဲ့ lower chat တွေဒီဘက်ခင်မှာပို့ပြီးတော့များလာတယ်ပေါ့လीသူဆန္ဒပြောဆိုပဲအရင်အိုဟောင်းနေတဲ့ဟာတွေပို့ပြီးတော့သူတို့အစ်စ်ပြန်လဲပြင်ဆင်မှုတွေပဲဖြစ်ဖြစ်ဒီဘက် modern kit နဲ့light ဟို light လုံးကြီးထွေဖြစ်တဲ့ design ပဲဖြစ်ဖြစ်ပြီးလို့ရှိရင် technology အနည်းပညာတွေပဲဖြစ်ဖြစ်ဒါတွေကဟိုမပြောင်းလဲမဖြစ်ပြောင်းလဲမှရတော့မပြောင်းလဲကြံခဲ့တော့မှာ queen သစ်ချဲ့တာပဲဖြစ်ဖြစ်ဒီ
ဒါပေါ့ဒါပေါ့အ
ဲ့လိုအဲ့ရမျိုးတွေကအများကြီးလုပ်ဖို့လိုအပ်နေပေါ့နော်အဲ့လိုမလုပ်ခဲ့တဲ့မလုပ်နိုင်တဲ့ color သင်းတော်များများတော့ဒီ modern kit မှာဖြစ်ဖြစ်နဲ့နောက်ကျကြံခဲ့ပုံများပါ
အကွင်းသစ်တိဆောက်မယ်ဆိုရင်ကျွန်တော်တို့ကကွင်းကိုတိုးချဲ့ဖို့အကြီးပဲမဟုတ်ဘူးလေနော်ကွင်းတိုးချဲ့ရဲဆိုတာပြိသက်ကုပြိသက်ဘယ်လောက်တိုးလာလဲဘယ်လောက်ညော့သွားလဲဆိုရင်လည်းမူတည်တာဟု
တ်တယ်
ထိုင်ကုန်နေချဲ့လိုက်လို့ကုပြိသက်ကဥမာမက်ဆီတီးတင်းလို့ဆိုရင်ပြိသက်တွေတိုးမလာဘူးသူတို့ဖလားဘယ်လောက်ရရပါ့ဒါတော့ often လောက်လာတော့မဟုတ်ပါဘူးနော်ဆိုဖလားဘယ်လောက်ရရသူတို့ရဲ့ဒီပြိသက်တွေကတိုးမလာတော့ကွင်းသစ်ကြီးဒီကိုထပ်ပြီးတော့ပြင်ဆင်ရုံပဲရှိရထိုင်ကုန်နေချဲ့ရရုံမရှိဘူးဆိုတော့အကွင်းခုနကွင်းနေအကြောင်းပြောရင်ကန်နူးအကြောင်းပြောရင်းနဲ့မှစဉ်းစားမိတာဒီဘာစီလိုနာကပြီးခဲ့တဲ့ဘန်နာကြီးအကျက်တဲ့ကာလတွေမှာဒီကန်နူးနာမည်ကိုပြောင်းလိုက်ရတာကြီးတော်တော်ဆိုးတယ
်။အော်
ကျွန်တော်အနေနဲ့ဆိုတော်တော်ခံတော်တော်ဆိုးရလို့ခံစားမိရ Spotify sponsor ယူပြီးတော့ကန်နူး Spotify ဆိုပြီးနာမည်တွဲလိုက်ရတာဗျာ။ဆိုတော့အထွေထွေတော့အကွင်းနာမည်ပြောင်းလာတာကိုတော့ပြောမနေတော့ဘူး။ဘာလို့လဲဆိုတော့ဘာကာကိုရန်ကလည်းမျက်ခင်းတွေကိုဖြတ်ပြီးရောင်းစားနေရတဲ့အချိန်လေး
ချိန်လေးတော့ချိန်လေးဆိုးနေတ
ာချိန်လေးကအဲ့လိုဖြစ်နေတော့ဆိုတော့ခုနချက်စီးကွင်းသစ်စီမံကိန်းဆိုလဲအကြပြီဗျသူတို့တဲထားတာပေါ့လေသူအရင်ပိုင်ရှင်အဟောင်းအီဘရာဟင်မိုဘေးလက်ထက်ကတည်းကတဲထားတဲ့စီမံကိန်းကအခုပိုင်ရှင်အစ်တော်ပိုလီကိုလက်ထက်တီကိုတဲဆောင်လာဒါပေမဲ့မလုပ်နိုင်သေးဘူးမလုပ်နိုင်သေးရမှာဘာလို့သွားပြီးတော့ပြဿနာတက်နေလဲဆိုတော့ဒီသူတို့စောက်ထားတဲ့ Understandable Bridge ရှိတဲ့လမ်းဟာဖူဟန်လမ်းမကြီ
းဟုတ်ကဲ့
ဖူဟန်လမ်းမကြီးပြီးမှသူကရှိနေရတော့အဲဖူဟန်ပြိသက်တွေအနားမှာရှိနေလူပိုင်ရှင်သူတော်များဖူဟန်ပြိသက်တွေဆိုတော့ချက်စီးရဲ့ဒီကွင်းတိုးချဲဖို့သူတို့ကသဘောမတူဘူးသူတို့ရဲ့အင်အားတွေကိုဖယ်ပြီးနိုင်ဂျော်ဂျီလည်းမယူနိုင်ဘူးဆိုတဲ့ဟာနဲ့နည်းနည်းအစိုးရနဲ့သူတို့ကြီးဂျာထဲမှာနည်းနည်းပြဿနာတက်နေကြရတယ်ပေါ့
ဟုတ်တယ်ဟုတ်တယ
်ဆိုတော့လေကျွန်တော်တည်ကျင်တာအချိန်ကကြီးမားတယ်ဆိုတော့ क्व င်းနေရှိရဗျာကျွန်တော်ပြန်ပွဲရရအဲ့လို क्व င်းမျိုးဆိုရင်ဘယ်ပြန်ပွဲတွေနဲ့အမှတ်ရပြီးတော့ဘယ်ပြန်ဘယ် क्व င်းတွေကိုပြင်းပြင်းပြီးလဲကိုတက်နေနေအ
ဲများသောအားဖြင့်တော့ကျွန်တော်တို့ဘောလုံးပွဲတွေကျင်းပါတယ်ဆိုလို့ရှိရင်အင်္ဂလန်ကဝမ်ဘလေး क्व င်းပေါ့လေအဲဒီ क्व င်းကတော့အာဘောလုံးပွဲပေါင်းတော်တော်များများလဲကျင်းပါခဲ့ပြီးတော့အင်္ဂလန်မှာအချိန်ဝါအကြီးဆုံးနဲ့နာမည်အကြီးဆုံး ქვენ ကြီးလို့ပြောလို့ရတာပေါ့
ဟုတ်ပါဘူး
ဆိုတော့အင်္ဂလန်ရဲ့ဟိုတမိုင်းမှာပဲဖြစ်ဖြစ်ပြန်ကြည့်မယ်ဆိုရင်ဝမ်ဘလေးကထားခဲ့လို့မရဘူးပေါ့လေဆိုတော့ကျွန်တော်ကတော့ဝမ်ဘလေးကိုပဲပြေးမြင်ရတာပေါ့
ကျွန်တော်အနေနဲ့ဆိုရင်တော့ Anfield ကိုဘာလို့ပြေးမြင်လဲဆိုတော့ Anfield ကကျွန်တော်လည်းလိုလီဗာပူးပိတ်သက်တယောက်မဟုတ်ဘူးနော်ဆိုတော့ဒါစကားခံပြောထားတာကျွန်တော်လီဗာပူးပိတ်သက်ဖို့မလို့ Anfield ကိုတော့ကြိုက်ပါတယ် Manchester United ကိုတော့ဖောင်းထုတ်ပါဖြစ်မှာဆိုတော့အဖေကဘာလို့ကြက်ရလဲဆိုတော့ဒီ queen ကြီးပဲမဟုတ်ဘူးဗျပြိသက်တွေရဲ့ဒီအားပေးမှုကအမကန်အော်တပြိုင်တည်းမှာတချင်းတွေကိုမိနစ်60ကိုင်မိနစ်60လုံးတန်ပြိုင
်
တချင်းပေါင်း3လ5ဖို့10ဖို့ကျော်လောက်ကိုတပြိုင်တည်းဆိုရဲပြိသက်တွေဆိုတော့အာဆင်နယ်နဲ့အဒီတာတို့ဟာတခါဘာလို့ရလဲဆိုတော့ anfi မှာတော့ပြိုင်ဖို့အတွက်ကိုတော့ပြကန်ဖို့အတွက်ကို training queen မှာဒီ liverpool ပြိသက်တွေရဲ့တချင်းဆိုရဲအပန်တွေကိုဒီစပီကာကြီးနဲ့ပက်လက်ဖွင့်ပြီးတော့သူ့အတင်းသားတွေကို train ခိုင်းရတဲ့အထိဟိုလိုဆိုတော့အချိန်မှကြီးရယ်ဆိုတဲ့ဟာမျိုးကအဲ့လိုပြောချင်တာကျွန်တော် Bunny View တို့ဘာလို့ဆိုလဲအတိုင်းပဲဗျတကွင်းလုံးကြည့်လိုက်ရင
်ဟုတ်တယ်
ဖြူနေတာတို့ဒေါ်မွန်တို့ဆိုလဲ
အဲ့
လိုပဲတကွင်းလုံးကြည့်လိုက်ရင်ဝါနေတာဆိုတာကွင်းတကွင်းရဲ့အချိန်မှကြီးမှမှုပါလေကျွန်တော်ကကွင်းကြီးကဘလောက်လှနေတာတို
့
ခုံဘယ်နှခုံဆန်းလာဘူးလည်းမဆိုင်ဘူ
းပိတ်သက်တည်းအားပေးပိ
တ်သက်တည်းအားပေးဘူးက
အဓိက
ခရာကြတာဆိုတော့ဆိုတော့မထင်မှပဲနဲ့ကျွန်တော်ကဒီကွင်းကြီးတွေအကြောင်းပြောရင်းနဲ့ထိုင်ကိုဘလောက်ဆိုင်လဲဘာညာဆိုပြီးတော့ဥရောပအသင်းအကွင်းနေကျွန်တော်တောင်အာဖရိကအကွင်းနေသာပြောတာတကယ်တကယ်ပြောရမယ့်အကွင်းအကြောင်းရှိဒါကကမ္ဘာအကြီးဆုံးအကွင်းဟာမြောက်ကိုရီးယားမှာရှိ
အော
်မြောက်ကိုရီးယားအကွင်းဟာအကမ္ဘာအကြီးဆုံးအကွင်းဖြစ်တဲ့အပြင်သူကတသိန်းကျော်ဆိုင်တဲ့ပြိပတ်အကွင်းမှာအပြီးပြီးဆိုင်ရပွဲတွေသူရဲ့တခြားပွဲတွေပေါ့အကျင်းပါကြရဲပေါ့လေဆိုလို့အကျွန်တော်တို့သိတယ်ကမ္ဘာမှာပြိပတ်ဆိုင်တဲ့အများဆုံးဆိုင်တဲ့အကွင်းဆိုတာ8000နဲ့9000ကျားမှာပဲရှိတယ်ဒါကမှလည်းအလှုပ်ခက်ရှိတယ်ဒီလက်မဲ့ရောင်းရမှုအပေါ်မှာမူတည်ပြီးတော့လည်းလှုပ်ခက်ရှိတယ်ဒီဘူကွင်းနေတောင်မှပဲကြည့်မယ်ဆိုရင် Real Madrid တို့ Real Madrid ရဲ့ Bernabeu လို့ကွင်းတို့ဒီ Barcelona ရဲ့ Camp Nou လို့ကွင်းတို့ပဲဖြစ်နေတယ်ပေါ့လေဒါတော့ မမေရရှိရမယ်အချက်ပဲကျွန်တော်တို့ကဒါကလည်းမသိပါဘူးကျွန်တော်တို့ကိုယ်တိုင်လည
်းဟုတ်ကဲ့ဘုဒ္ဓအနေနဲ့
ဘုဒ္ဓအနေနဲ့ပေါ့လေကျွန်တော်ကတော့ဒီဘောလုံးကွင်းလို့ကြည်ကြည်မမားတို့ဘာလို့ဆိုရင်တော့တိတ်မကန်ဘူးကန်ဘူးတာဆိုလို့ဒီသူနာကွင်းမှာပဲကန်ဘူးတာဒါတော့မှအပြော်တန်းအနေနဲ့ကန်ဘူးတာပေါ့လေဆိုတော့မိုက်တော်တော်မိုက်တယ်ကျွန်တော်နေတယ်ဆိုရင်ပထမဆုံးကန်ဘူးတဲ့ကွင်းလေးဖြစ်တယ်ဆိုတော့တော်တော်မိုက်တယ်သူရဲ့အကျယ်ဝန်းနေရဲ့ဒီဒီကန်ရတဲ့မျက်ခင်းနေထားတွေတော်တော်မိုက်တယ်ဘာလို့တော်တော်လည်းမိုက်မှာဘူးသူနာကွင်းကိုယ်တိုင်ကမြန်မာမှာအကောင်းဆုံးကွင်းဖြစ်နေတာ
ဟုတ်တယ်မြန်မာပြည်ရဲ့အကောင်းဆုံးကာလာတခုမှာပေါ့လေ
အေးပေါ့ကာလာတခုထီမှာအကောင်းဆုံးဖြစ်နေတာနောက်ပိုင်းတော့ပေါ်တော့ပေါ်လာကြပါတယ်ကျွန်တော်တို့ဒီနေပြည်တော်ကကွင်းနေဒီစီကင်းကာလာမှာနေပြည်တော်ကကွင်းနေပြီပေါ်လာပြီမဲ့သူတို့ကအကောင်းဆုံးစီးရင်ထဲမှာဝင်မလာဘူးစီကင်းရှိလို့ပါဝင်ဒီမြန်မာ National League ကာလာတွေတိုးတက်လာလို့ဆောက်လိုက်ရတာပဲရှိတယ်ကွင်းမှာလူမရှိတာဗျာကွင်းထဲမှာလူမရှိတော့ကွင်းထဲမှာလူမရှိတော့ဘာလုပ်ရလဲဆိုတော့သူတို့တခြားအသင်းတွေ professional အသင်းတွေကန်တဲ့နေတွေဆိုရင်သူကတခြားလူတွေကိုခေါ်ခေါ်ပြီးတော့သွင်းရတာလကအခါမဲ့အခါမဲ့ကွင်းနဲ့လာကြည့်ကြပါဆိုတဲ့ဟာလေးအဲ့ဒါတော့ကျွန်တော်ကိုယ်တိုင်နေပြီးတော့မကြုံဘူးရန်ကုန်မှာတော့ကြုံဘူးခဲ့လိုက်တယ်ဒီအောင်ဆန်းဖလားလာဝီယာမြန်မာက
ဝီယာဝန်ကတ်တယ
်ဝီယာဝန်ကတ်ပြီးတော့တကယ်တော့အောင်ဆန်းဖလားပါပဲဝီယာဝန်ကတ်နာမည်ပြောင်းလာတာပေါ့ဝီယာဝန်ကတ်မှာအဲ့လိုအသင်းတွေပြန်ရတော့ဟိုအသင်းဒီအသင်းပြန်ရပွဲတွေကစမီဖိုင်နယ်တိရောက်လာပြီပြိတ္တကမရှိဘူးဆိုတော့ကျွန်တော်တို့စီကိုအဲ့လိုသတင်းရောက်လာဒီပွဲဒီပွဲရှိအလကားကြည့်လို့ရဆိုကျွန်တော်သွားကြည့်ကြာပွဲတွေအမှမှပဲကြည့်လိုက်တော့မှလူရာကနန်းတို့ဆယ်ကနန်းတို့တကွေလုံးပေါ်မှာရှိတာဆိုတော
့ဟုတ်တယ်ဟုတ်တယ
်ခုံနေကတော့သူနာလို့ကွင်းပြီးမှဆိုခုံကတော့3,000လောက်ရှိတယ
်3,000
လောက်ရှိတယ်3,000ကျော်လောက်ရှိတယ်ဒါပေမဲ့3,000ကပုံမှန်လည်းမရှိဘူးကျွန်တော်မြန်မာပွဲကန်တဲ့နေ့တွေတို့လောက်မှမြန်မာပွဲကန်တဲ့နေ့တွေတောင်မှပဲဒီဂျပန်လိုအသင်းမျိုးနဲ့တည်ရမလားတွေ့တဲ့နေ့မျိုးပါပဲအကွင်ကပြည့်လေးရှိတာဂျန်တဲ့နေ့ကပြည့်မှမပြည့်တာ
ဟုတ်တယ်ဟုတ်တယ
်ကိုသက်လို့ဆိုလဲအောင်ဆန်းကွင်းတွေမှာဒီသူနာကွင်းတွေမှာကန်ဘူးတာပဲဆိုတော့
ဟုတ်ကဲ့
အဲ့ချီနေရီကမတူးလေနော်ကျွန်တော်တို့ကဒီပြိသက်ရှိချင်းမရှိချင်းကလည်းအများကြီးမူတည်တယ်ပြီးတော့ကွင်းတကွင်းရထိမ့်သိမ်းနာတန်ရှင်းရစဘလို့လှုပ်ဆောင်လဲရေသီးရလားစဒီတော်အားနေတယ်လို့ပြောလို့ရတာမြန်မာနိုင်ငံအကွင်းနေရပြီးတော့တခြားဟိုဟာလေးလေကလပ်သင်းနေရှိပါသေးတယ်ကျွန်တော်တို့ဒီကလပ်သင်းနေမှာကိုပိုင်ထရိနင်းကွင်းနေမရှိကြဘူးဆိုတဲ့ကိစ္စတွေဆိုတော့ကျွန်တော်အစားပိုင်းမှာပြောသလိုဒီထရိနင်းကွင်းနေနဲ့ဒီဒီကွင်းဒီတကယ်ပြန်ပွဲကွင်းကဲရမယ်ကွင်းနေနဲ့တက်ကွာလို့မရဘူးပြသည်လားဒီအနေရတွေကသူက training queen တော့မရှိတဲ့အသင်းတွေကဘလို့ဖြစ်လို့ professional အသင်းဖြစ်နိုင်မှာလဲ
training queen တွေလိုအပ်ချက်ကကြာပြီပေါ့နော်ကျွန်တော်တို့လိုရက်ွက်တွေထဲမှာလာဆင်းရတဲ့အခါမျိုးတွေတော့ရှိတယ်ပေါ့ရက်ွက်တွေကွင်းကောင်းကောင်းတွေကိုလာရွေးပြီးတော့ပေါ့လေအဲအဲ့လိုမျိုးဆင်းခဲ့ရတဲ့အနေအထားမျိုးတို့တွေမှာလည်းဂျုံခဲ့ပါလိမ့်မယ်အဲစပြီးတော့သူတို့ကဖိအားပေးပြီးတော့ဟိုဘောလုံးသင်းထောင်ခံခိုင်းဟိုထောင်ခံခဲ့ရတာဆိုတော့ဒီမှာထောင်ခဲ့ရတာပေါ့လေဆိုတော့
ဒါပေါ့ဟ
ိုဒီဟာကိုအပေါ်မှာတို့ကဒီအလုပ်ကိုချစ်လို့မဟုတ်ဘူးညာတို့တွေကဟိုလိုအပ်လို့ဖိအားပေးလို့စီးပွားရေးအရာပဲဖြစ်ဖြစ်တို့ကဒါကိုလုံကြတာဆိုတော့
ဒါပေါ့
ဟိုစေတနာသိမ့်မရှိဘူးတော့ကျွန်တော်ထင်ပါတယ်ကစားသမားတွေရဲ့လာသာပိုင်းပေါ့လေကစားသမားတွေရဲ့လာသာပိုင်းနေရာအစစခဲ့ရတဲ့အချိန်နေဆိုတို့လည်းအဲ့လိုအခြေခံလာသာ2သိန်း3သိန်းလောက်နဲ့စားခဲ့ရတာဒါလူငယ်အသင်းရဲ့အခြေခံလာတာတွေပေါ့လေဆိုတော့အဲ့လိုမျိုးဟိုကစားသမားလာတာတော့ဒီလောက်ပဲသိရမှာလ
ား
ဘောလုံးဒီလောက်ပင်ပင်မမကန်ရတဲ့ကစားသမားတွေတလားမှဒီလောက်ရတာဗျာဒါတော့သူတို့နိုင်ပွဲလေးဘာလေးတွေရမှာဘောနဲ့ဆလီဘာညာတာကအဲ့လောက်လေးရကြတာဆိုတော့ကွင်းပိုင်ကြီးသိရမှာကွင်းကောင်းကောင်းကြီးတွေမြက်ခင်းကြီးတွေဟိုအချိန်ပေးပြီးတော့သိရမှာလုံသမားစရိတ်တွေ maintenance ဘိုးတွေအများကြီးအကုန်ခံပြီးတော့လုပ်ဖို့ဆိုတော့သူတို့မှအဲ့လောက်ကြီးစေတနာမရှိဘူးလို့ကျွန်တော်ယူဆတယ်
ဒါပေါ်တာပေါ်ကျွန်တော်တို့ဒီနေပြည်တော်ကဇဘူသီတို့ဘာလို့ကွင်းနေပေါ်လာတယ်ဆိုတာမှာပဲစီကိန်းကာလာမှာမှာပဲအတင်းလက်ဘူးတိုက်ပြီးတော့ဆောက်လိုက်ရတဲ့အခြေအနေတွေဖြစ်တာပေါ့ဆိုတော့နောက်ပိုင်းမှာပြည်သက်မရှိတော့ဘူးသူတို့လည်းဆိုတော့ကျွန်တော်တို့အဲ့ဒါဗမာတော့တွေ့ရလဲဆိုတော့ကာတာကဘာဖလားအပြီးမှာအဲဒီတိုင်းကွင်းရ6တွေ့သွားတဲ့ကွင်းတွေအဆုံးပြေခံလိုက်ရတဲ့ကွင်းတွေဖြစ်စည်းရတဲ့ကွင်းတွေအများကြီးဖြစ်သွားတာဆိုတော့ကာတာလိုနိုင်ငံမျိုးကတော့ဟုတ်တယ်လေပတ်စံရှိတော့အဲ့လိုကွင်းမျိုးကွင်းပေါင်း20လား30လားအချိန်မီးပြန်ဆောက်နိုင်တယ်မြန်မာမှာဖေနိုဒါနဲ့တော့ဖြုံးတိရကြတာပေါ့တော့ကွင်းတကွင်းရဲ့စံညုံသတ်မှတ်ချက်တွေကိုလည်းအတိအကျရှိဖို့လိုတယ်ဥပမာနိုင်ငံတကာမှာဆိုရင်ဘောလုံးကွင်းတကွင်းဆိုရင်ဗျာဒီခလေးကန်တဲ့ကွင်းဆိုခလေးကွက်နဲ့ကွင်းဆိုင်ကိုတိုင်ကိုပါဆိုလည်းအဲ့ site တိုင်းအတိအကျထုတ်ပြီးတော့ကန်ရတယ်အဲလူကြီးဆိုလည်းလူကြီး international site ဆိုလည်း international site ဆိုတော့ကျွန်တော်တို့ငငယ်ဘွားမှာကန်ရတဲ့ဘောလုံးကန်ရတယ်ဆိုတဲ့တတိစဝင်ပြီဆိုတဲ့ဟောကကျွန်တော်ကဘောလုံးရှိဖို့ပဲကွင်းနေပါလိစပြီးတော့မစဉ်းစားနိုင
်ဟုတ်တယ်ဟုတ်တယ်
ဆိုတော့ဘာဖြစ်လဲဆိုတော့ကျွန်တော်ကကွင်းကအရေးပါရသားနဲ့ ကျွန်တော်ကကွင်းကြောင်းကိုမေးထားတတ်ကြတယ်။အော်ကျွန်တော်တို့ကအဆင်ပြေလမ်းကြားမှာဒီအင်ရှိလမ်းပေါ်မှာတက်ကန်လေကျွန်တော်တို့ကဘောလုံးကန်လို့ရနေကြတယ်ဆိုတော့ဘောရီပေါ့လေဆိုတော့အဲ့လိုလာတာဆိုတော့အများကြီးတော့ကြွားချားကြတာပေါ့
ဘောလုံးကွင်းနေမှာဘောလုံးမကန်ရဆိုတော့ဆိုင်းဘုတ်တွေကျွန်တော်တို့မြင်ဘူးတယ်လေငယ်ငယ်အတိတ်တယ်အဲ့အဲ့လိုပြဿနာမျိုးပေါ့ဗျာဆိုတော့ဟိုဘောလုံးကွင်းမရှိဘူးလားဆိုရှိတော့ရှိတယ်ရှိတဲ့ကွင်းကိုမကန်အောင်ဆိုတော့ကျွန်တော်တို့တွေကငယ်ဘွားကဆက်ပြီးတော့ဘောလုံးကန်ရတာလမ်းမပေါ်အရင်ကိုလမ်းမအရှိကိုအင်ရှိကိုထွက်တယ် W လို့ခေါ်ကျွန်တော်တို့ဟိုရက်ကွက်ခေါ်တယ်ဗျာကိုကျင်းလေးနဲ့ကျွန်တော်တို့ဆက်ပြီးတော့ရှိရလို့2ယောက်ရှင်2ယောက်2ယောက်ကန်တယ်တယောက်ရှင်တယောက်တယောက်ဂျုံတယ်ပြီးတော့ကျွန်တော်တို့ရက်ကွက်ကွင်းလေးတွေရှိမယ်ရထားလမ်းတန်လမ်းပေးရကွင်းလေးတွေပေါ့လေအခုတော့အဲ့ဒါကြီးလဲကောကုန်ပါပြီမရှိတော့မရှိရှာတော့ပါဟိုဟိုပြည်သူပိုင်းတိန်းတာလားနိုင်ငံပိုင်းတိန်းတာလားတော့မသိဘူးတိန်းတော့တိန်းခံလိုက်ရတယ
်စတက်ပိုင်းရှို
းအဲ့လိုအခြေအနေမျိုးပေါ့လေဟိုကွင်းနေရကျွန်တော်တို့အတွက်အရေးကြီးပဲမဲ့လေဟိုကျွန်တော်တို့ငယ်ဘဝတွေမှာဟိုကွင်းနဲ့လောက်လောက်လာလောက်ကန်ပိုင်ခွင့်ကိုမရခဲ့
မရခဲ့ကြဘူးထီလဲထူးထူးကွင်းရလဲနေခဲ့ကြတော့ဆိုတော့ကိုသက်အနေနဲ့ကန်ကွင်းရမယ်တကယ်တကယ်ကိုရကိုရလဲ professional ဘောလုံးသမားတယောက်အနေနဲ့ကန်ကွင်းရမယ်ဆိုဘလို့ကွင်းယူမှာကန်ကြည့်လဲဘယ်ကိုအကြိုက်ဆုံးကွင်းရှိလားကန်ကျင်ပါတယ်ဆိုပြီးတော့
ကျွန်တော်ဟို YouTube မှာမြင်မှုတဲ့ကွင်းတော့ရှိတယ်ဗျအဲ့ကောင် data ကိုတော့ကျွန်တော်တေချာမမှတ်ပြီးတော့ဟိုတောင်ပေါ်ကြီးမှာဟိုစောက်ထားတဲ့ကွင်းမျိုးတွေဗျတချို့ဆိုလို့ရှိရင်အဲ့လိုမျိုးရေရေသိတယ်မလား
ဟို
ကျွန်းနေတာမှာစောက်ထားတာမျိုးတွေဘာရောမဟုတ်ဘူးအဲ့လိုလူငယ်ဆိုတော့အပျော်ပေါ့လေအပျော်လောက်တော့ခင်ဒါပေမဲ့ professional data ဆိုရင်တော့အဲ့လိုမျိုးတော့ပဲဟုတ်မှာ professional ကန်ရမယ်ဆိုရင်တော့ဘာနေ view လို့လို့ one play လို့လို့ cam new လို့လည်းသိရမှာ
သိကြတာပေါ့
အဲ့လိုကွင်းကြီးတွေမှာပိတ်သက်တုံတစ်ခဲကြီးနေတာ
ကျွန်တော်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာသားဒီကွင်းနေကံဖို့အခက်အခဲရှိနေတာထိုင်းနိုင်ငံမှာဆိုရင်ထိုင်းတောင်ပိုင်းမှာမြင်နေရရှားတယ်လေဆိုသူတို့ကပင်လယ်တွေကျွန်းနေပဲဆိုတော့ဘယ်လိုလုပ်ကြလဲဆိုတော့ရေထဲမှာဘောလုံးကွင်းဆောက်ထားတာအကာရံမရှိဘူးဘောလုံးကျွန်းသွားရင်ဒိုင်ဗီထိုးပြပြီးတော့ဆင်ကောက်အဲဆိုတော့စနစ်ပေါ့လေဆိုတော့အများကြီးလိုအပ်တာပေါ့ဘောလုံးကွင်းနေကကျွန်တော်နိုင်ငံအကြောင်းကတော့
ကျွန်တော်
ထုံနိုင်မယ်ပေါ့လေ
ကျွန်တော်ရဲ့ငယ်ဘဝအမှတ်တရဆိုလေသူတို့လိုပဲရေတော့ကူးရတယ်ဒါပေမဲ့ကျွန်တော်တို့ကချောင်းနဲ့ဆက်ထားတဲ့ဘောလုံးကွင်းဆိုတာလေနေရာဒီဆိုရင်ကန်လို့ရတယ်မိုးရင်းတွင်ကကျွန်တော်အဲ့ဘောလုံးကွင်းကိုကျွန်တော်တို့ကရေကူးလို့ပဲရမိုးရင်းဆိုရင်ရေမြုပ်ပါနေရာဒီပြန်ပေါ်လာရာဒီစားလေးပေါ့
တရာဒီကန်မဲ့ကွင်းတွေပေါ့ဆိုတော့အခက်ခဲတွေပေါ့အခက်အများကြီးရှိတာပေါ့ဆိုတော့ကိုသက်ရဲ့ငယ်ဘဝဘောလုံးကန်ရတဲ့အတွေ့အကြုံပါဝင်ဒီတက္ကသိုလ်လက်ရွေးစင်ဘဝမှာကန်ရတဲ့အတွေ့အကြုံတွေကိုကျွန်တော်တို့ကတော့တည်တည်လောက်လောက်တည်ပြီးပေါ့လေပြီးတော့ကျွန်တော်တို့ရဲ့ဒီတစ်ပတ်တင်ဆက်တဲ့ဘောလုံးကွင်းအကြောင်းအရာတော့ဒီလောက်ပါပဲနောက်ပတ်မှာကျွန်တော်ရဲ့ podcast season နဲ့ဆက်လက်ပြီးတော့တင်ဆက်မယ့် season တွေကိုဆက်လက်နားထောင်ကြပါအောင်လို့ဖိတ်ခေါ်ချင်ပါတယ်။ဆုံးထိနားထောင်ပေးကြတဲ့တယောက်ချင်းစီတိုင်းကိုအထူးကျေးဇူးတင်ပါတယ်။ကျွန်တော်တို့ရဲ့ podcast season အပြင်ဘာမား podcast network ကတင်ဆက်တဲ့တခြား season ကိုနားထောင်ခြင်းနဲ့ဆိုရင်တော့ဘာမား podcast network ရဲ့ Facebook page, YouTube channel, Apple podcast, Google podcast, Spotify စတဲ့နေရာတွေမှာဝင်ရောက်နားဆင်နိုင်ပါတယ်။ကျေးဇူးတင်ပါတယ်။